မင်္ဂလာမနက်ခင်းပါရှင် VOA American အသံကနေ2014ခုနှစ်ဧပြီလ20ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်လေးကိုလက်ရှိထုတ်လွှင့်ပေးနေတဲ့လှိုင်းဒိုမီတာ24 32 39တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ် kHz ကတော့လှိုင်းဒိုမီတာ24 kHz 12123လှိုင်းဒိုမီတာ32 kHz 9325လှိုင်းဒိုမီတာ39 kHz 9525တို့ကနေနားဆင်နိုင်ပါတယ်အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မနေ့ညစနေတုန်းကထုတ်လွှင့်ပေးခဲ့တဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဥကြော်ဇန်သားကစီစဉ်ပြီးတော့ထုတ်လုပ်သူမတ်တင်ကြီးထိုင်းနဲ့အတူတင်ဆက်ပေးထားတာကိုနားဆင်ကြည့်ပါရှင
်။မင်္ဂလာပါဒေါ်ရရှင်ခင်ဗျာ။သူပြင်ပြောင်းလဲရေးတွေအချိန်အဟုန်နဲ့ပြုလုပ်နေတဲ့ဆိုတဲ့မြန်မာနိုင်ငံမှာအင်မတန်အရေးကြီးတဲ့ကဏ္ဍတရဖြစ်တဲ့လေယာကဏ္ဍလေယာစီးပွားကဏ္ဍပြုပြင်ပြောင်းလဲရေးဒီပြည်ပြင်ပြောင်းလဲရေးဟာလက်သမားတွေအတွက်တကယ်အကျိုးဖြစ်ပါရဲ့လားတိုင်းပြည်အတွက်ကောအကျိုးရှိသလားဆိုတာကိုဆွေးနွေးမှဖြစ်ပါတယ်ဖြစ်နိုင်ရင်တော့လေယာဉ်လုပ်ငန်းနဲ့ပတ်သက်တဲ့သူတွေလက်သမားတွေရဲ့ပြောကြားဆွေးနွေးချက်ကိုကျွန်တော်ကပို့ပြီးတော့တင်ပြခြင်းပါတယ်ဒါပေမဲ့ကျွန်တော်ထင်ပါတယ်လက်သမားတော်တော်များများခင်ဗျာတယ်လီဖုန်းနဲ့ရှိချရအောင်မလို့မဟုတ်ဘူးလို့ထင်ပါတယ်တချို့လက်သမားတွေရဲ့ဖုန်းနံပါတ်နဲ့ပေးပါတယ်ကျွန်တော်နာမည်ပြောရင်ဟိုမှာဆောလေကောဆိုတဲ့လက်သမားကြီးတယောက်နာမည်ဖုန်းနံပါတ်ကိုဆက်သွယ်ရဲမရပါဘူးခင်ဗျာဒါမဲ့တက်ထံကြောက်တော့ကျွန်တော်လေယာဉ်လုပ်ငန်းနဲ့ပတ်သက်ပြီးကြွညင်သူတွေသက်ဆိုင်သူတွေခေါ်ထားပါတယ်။88အထက်ကလက်သမားရေးရာကိုတာဝန်ခံပြီးတော့လှုပ်ရှားတဲ့ကိုမျိုးသန့်နဲ့ကျွန်တော်ရဲ့ VOA မြန်မာပိုင်းရဲ့စီးပွားရေးကဏ္ဍတာဝန်ခံထုတ်လုပ်နေတဲ့ကိုအောင်မင်းဦးရိုးကိုကျွန်တော်ဒါပန်နယ်လူကြီးတွေဖြစ်ပထမအဆုံးထားလို့ပါတယ်။ဆိုတော့ကျွန်တော်စပြီးတော့မေးချင်တဲ့မေးခွန်းတစ်ခုကတော့ကိုမျိုးသန့်ကိုဖြစ်ပါတယ်မြန်မာနိုင်ငံမှာအခုလုပ်နေတဲ့လေယာဉ်ပြုပြင်ရေးနဲ့ပတ်သက်ပြီးတော့ဘာတွေများလုပ်နေသလဲဆိုတာကိုအကျဉ်းယုံလေး summarize လုပ်ပြီးတော့ပြောပြပါလားကိုမျိုးသားခင်ဗျာဘလောက်များဘာတွေများလုပ်နေလဲဘယ်လိုဥပဒေတွေပြဋ္ဌာန်းသလဲလေယာလေလုပ်သူဟာလေပိုင်သင်းသလားလေလုပ်ပိုင်ခွင့်ရှိသလားလေပိုင်ခွင့်ရှိသလားစသဖြင့်အဲ့လိုအကျဉ်းယုံလေးပြောပါခင်ဗျာပထမဆုံး
ကျွန်တော်တို့2012ခုနှစ်ကနေစပြီးတော့ဒီလေယာဉ်ဥပဒေတွေတစ်ပြန်ပြောရေးဆွဲကြပါတယ်လေယာဉ်ဥပဒေ2012မှာလေယာဉ်ဥပဒေရေးတယ်နောက်တပြန်နေထဲမှာပဲဥပဒေမြန်လာနဲ့နေရာများစီမံခန့်မှန်းမှုဥပဒေရေးတယ်အခုမကြမ်းတင်ကာလကလေးရမှာပဲအောင်သူလည်းကမှာဟောပေါ့ဟောကခွင့်ရေးတိုးတက်ရေးနဲ့ဟောတောင်သူလည်းမှာခွင့်ရေးကောင်းရင်းနဲ့ဟိုကျေးဇူးပေါ့မြင့်ပြီးရေးတော့ဗျာဒီဥပဒေကြမ်းတစ်ခုဥပဒေတစ်ခုဖတ်တယ်ပေါ့ဒါကတော့ဥပဒေဆက်လက်ရေးဆွဲနေလို့မဥပဒေတော့မထွက်လာသေးဘူးအဲ့တော့ဥပဒေတိုးခုပေါ်လာနောက်ပိုင်းမှာကြေတနာကမပြီးသေးဘူးလေယာဉ်မြေကြေတနာတွေမအောင်မြင်သေးဘူးပြည်တွင်းခံရတဲ့ကိစ္စတွေလည်းမပြီးသေးဘူးဒါတွေကိုလည်းဆက်လက်ဖြေရှင်းဖို့အတွက်လွတ်တော်မှာလည်းတောင်သူလည်းကမှာဒီလေယာဉ်မြေတင်ခံတဲ့ကိစ္စနဲ့ပတ်သက်လို့ဆိုရစီကော်မရှင်ကြီးဖွဲ့ထားတော်လည်းပဲဒီအစီအခံတုံးခုထွက်ပြီးတော့လည်းပဲဒီအစီအခံအတိုင်းဆက်လက်အကောင့်တွေပေါ်နိုင်တာမျိုးဒီပြန်ပေးတာမျိုးဒီကြိုကြဲနဲ့မတွေ့ရသေးတဲ့အခြေအနေရှိနေပါလေအခုလည်းရှိနေပဲတောင်တူလေမားတွေအတွက်ဒီ land use policy ဆိုပြီးတော့အစိုးရဖွဲ့တဲ့မှာအဲဒါဒီဟိုချမ်းရေးဆွဲနေတယ်လို့တင်ကြရပါလေအဲ့မှာဒီနောက်ဆက်တဲ့ပါတယ်လို့မလဲတော့ဆက်ပြီးတော့မသိရတယ်ကြောင့်လောလောဆယ်တော့ဥပဒေနဲ့ပတ်သက်လို့တော့ဒီလောက်ပဲရှိသေးပါတယ
်ဟုတ်ကဲ့ဆိုတော့ဥပဒေတွေကတော့ on paper ပေါ့လေစာရွက်ပေါ်မှာဖြစ်နေပြီဥပဒေဆိုတာလည်းဖြစ်နေပြီဒါမြန်မာနိုင်ငံရဲ့ဒီကိစ္စတွေမှာလားတခြားနေရာတွေမှာလဲဒါမျိုးတခြားကဏ္ဍတွေမှာလဲဒါမြန်မာနိုင်ငံရဲ့ဥပဒေတွေတော့ထွက်လာတယ်ဒါပေမဲ့အဲ့ဒီဥပဒေကအကောင့်ထဲမပေါ်လာဘူးအဲ့ဒီဥပဒေစိုးမှုမှုဖြစ်နိုင်သေးဘူးဆိုတော့ပြဿနာကအရေးကြီးတယ်ထင်ပါတယ်ကိုအောင်လူဘယ်လိုသဘောပါလဲဒီဥပဒေတွေဘယ်လိုအခက်အခဲတွေအတားအဆီးတွေတွေ့နေလို့ဗမာပြည်မှာလက်တွေ့ဖြစ်ဖြစ်မလာတာလဲခင်ဗျာ
ဟုတ်ကဲ့အဲကျွန်တော်ဒီ CY စီစဉ်နေအတွက်ဒီ interview တွေလုပ်တဲ့အခါမှာဟိုချွန်းချင်သူတွေကမကြာခဏထောက်ပြရလေးရှိတာတခုရှိပါတယ်အဲ့ဒါရောဒီ land reform agriculture reform ပေါ့နော်ဒီ land ပြည်ပြောင်းလဲရေးကိစ္စတွေကိုအလေးနဲ့ထားလုပ်ဖို့ပြောတာရှိပါတယ်ဒါကလည်းပဲဒီပြည်မှာ CY ရဲ့အများစုကကလူတွေလည်းဖြစ်တဲ့အတွက်ဒီကိစ္စကိုစိတ်ရစီမံခံရဖို့လိုမယ်ဆိုပြီးအဓိကထောက်ပြရပါဟိုဒီနေရာမှာအခုပြောနေကြတဲ့ကိစ္စတွေလည်းအဓိကတော့ဒီမြေယာတိမ့်တဲ့ကိစ္စတွေကအခုချိန်ထိဟိုဆန္ဒပြရရောဘာရောတက်လျှောက်ဖြစ်နေတဲ့ကိစ္စတွေကြောင့်ဒါရီတို့အဓိကထောက်ပြရတာတခုတော့ရှိရပါလိမ့်ဒါရီဖြစ်ခဲ့တာကဖြစ်ဆက်ဆက်ဟို social net လောက်ကြီးကတိမ့်ထားတဲ့ကိစ္စတွေဆိုတော့ဟိုဒါရီကလည်းဟိုပြဿနာရထားချင်းရောအခုချိန်ထိတို့မနိုင်မနှင်းဖြစ်နေတဲ့သဘောမျိုးတော့ပြောလို့ရတာပေါ့အခုစူးစမ်းကန်စားလွှတ်တော်ရဲ့မှာအစိုးရမှာလုပ်နေတဲ့ဆိုတာမျိုးရောကြားရရောရှိခဲ့ဒါပေမဲ့လည်းဟိုလက်တွေ့မှာတော့ဟိုလူတွေဒီကနေပြီးတော့အကျိုးရလက်ခံစားလောက်တယ်ဆိုရဲဟိုစစ်ပင်မျိုးတော့မကူချင်သေးဘူးမတွေ့သေးဘူးခင်ဗျာ
ဟုတ်ကဲ့ဆိုတော့ကော်လွန်ကြီးကလေယာဉ်မြေသိမ်းပိုက်မှုတွေဆက်လက်ရှိနေသေးဆိုလို့ကျွန်တော်တို့ဆီမှာပါဝင်ဆွေးနွေးမဲ့လေယာဉ်မြေသိမ်းပိုက်ခံရတဲ့ဒါလေယာဉ်လုပ်ငန်းသူအမျိုးသမီးကြီးတူရှိပါတယ်ဒေါ်အောင်ထေဖြစ်ပါတယ်ဒေါ်အောင်ထေကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ကြီး
ဟုတ်ကဲ့တော့ဦးထီလည်းကနာကြားတဲ့အချိန်မှာဥပဒေတွေကတော့လွတ်တော်မှာတခါတည်သန်းနဲ့လုံနေရတယ်ပြော့နေရတယ်ဆိုတာအခုတော့ဦးထီတို့ဘလို့မှတီချာရဲ့ဥပဒေရဲ့အာနိသင်ကိုအကျိုးခံစားခွင့်မရှိဘူးလားခင်ဗျာလေသိန်းခံရဆဲပဲလားဦးထီ
ဟိုမရှိတဲ့အချိန်အခုဒီနေ့တော့မှအဲ့ဒါဟိုစကားမှုလုံးဝစကားမှုကကျမတို့ခေါ်ပြီးတော့သိပါတယ်ကြီးဟိုဦးညညရဲ့တတိကနေပြီးတော့ကျမတို့ဒါတရားဟိုတုံလူလေးဦးကိုတရားဆွဲဖို့အဲ့ဒါအခုဒီနေ့ပဲကျမတို့ဟိုဆိုတာသိပါတယ
်ဗျာဘာဖြစ်လို့ဆွဲမှာလဲ
အဖြစ်လို့ဆွဲမှာလဲဆိုတော့အဲ့ဒီသူဟိုစားဗောဒီကျမတို့တုံလူဟိုစား36ဦးကနေပြီးတော့ဟိုသူတို့ဟိုစားသူတို့တူးမဲ့ကံက36ဦး36ဦးရဲ့မမအဲ့ဒီအခု4ဦးကို4ဦးရဲ့လေကိုတူးမယ်ဆိုပြီးတော့အဲ့ဒီ4ဦးရဲ့လေကနေပြီးတော့ကျမတို့ကောက်ငွက်တာကတော့အကုန်လုံးကနေကောက်ငွက်တာဒါပေမဲ့အဲ့ဒီ4ဦးကိုပဲသူတို့တရားစွဲမယ်လို့အဲ့ဒါဟိုဒီနေ့ဟောစာကျမတို့ဆင့်ခေါ်တယ
်ဆိုတော့ကိုမျိုးသံခင်ဗျာဒါပေမဲ့အခုလိုလေသိန်းခံရတဲ့လေသမားတွေတောင်သူတွေတရားစွဲခံရတဲ့ကိစ္စတွေမကြခဏကြားရတယ်အဲ့ဒါဘယ်လိုဖြစ်တာလဲအဲ့တောင်သူတွေဘာကြောင့်သူတို့လေလေသိန်းခံရတယ်တာမန်လူကြားမယ်ဆိုရင်ပေါ့လေဒါတရားလည်းအစွဲခံရဆိုတော့ဘယ်လိုဖြစ်ကြတယ်လဲအဲ့ဒီကိစ္စမျိုးတွေအများသောဖြစ်ဟု
တ်တယ်အများစုကဟောတော့ကျွန်တော်တို့မဆလာနဲ့မဆလာဘူးရလက်ထက်နဲ့ဒီကစီစုရလက်ထက်အခုကြောင်းကာလတွေမှာမဆလာလက်ထက်ကဆက်လက်လုပ်ကင်ခဲ့တဲ့ပုံစံတစ်မျိုးကဒီဘက်မှာ2003ခုနှစ်ဒီပါခဲ့ဘူးတဲ့အဲ့ဒါကတော့ကျွန်တော်တို့ဟောပေါ့ဝမ်းသာဟိုတောင်ကြီးချတဲ့ကိစ္စပေါ့ဗျာတောင်ကြီးမချတဲ့တေကဟိုတောင်ကြီးစပါးဆက်နဲ့ပြင်ပေးရတယ်ဆိုတဲ့ဒေတာက2003ခုနှစ်ဒီစိုးရလက်ထက်ကိုပါလာတယ်ပါလာတဲ့အချိန်တိုင်းမှာမစိုးရလက်ထက်လည်းဗျာဒီတောင်ကြီးတွေလည်းဆက်ပြီးချခိုင်းနေတဲ့ခါကျအဲ့ဒီကာလကလည်းပိုးလိုပါလို့ ਨੇ ကျွန်တော်တို့အထွက်ကလည်းတိတ်ရောကြတယ်အဲ့ဒီပြင်မှာဒီတိုင်းကဘယ်လိုတွေလောက်ကြလဲဆိုတော့ရေဘူးပေါက်တာမလို့ဒီရေပါတာလိုချင်နေဆိုတော့အချိန်ဖြစ်တဲ့အတွက်တာဝန်ပြီးအပြင်ကိုသူကစင်းစားရတဲ့အတိုင်းလှုပ်ပြီးတော့တင်တဲ့အခါကျတော့site အေကားတွေကဘယ်တော့အဲ့အတွက်ထွက်ရမယ်စပါးတင်းရတာဘယ်နှတန်းဆိုတော့ဒီလိုကွန်ပျူတာပဲလုပ်ထားတဲ့အကင်းကြီးနေရှိတဲ့အခါကျတော့ဒါကိုမရရအောင်ဒီစပါးတွေကိုမရရအောင်အတင်းတွန်းဝယ်ပါတယ်ဝယ်တဲ့အခါကျတော့ဆက်နေတဲ့မလုံလောက်တဲ့အခါကမှထတ်တိုးလို့နောက်တော့ဟိုဘောစေတနာစပါးတို့လာတယ်အဲ့ဒါနဲ့တင်းကြည့်ပြီးတော့ခါစေတနာစပါးငါးရင်းထပ်ပေးရမယ်လို့စေတင်းထပ်ပေးရမယ်လို့ဖြစ်လာရတယ်။အဲ့ဒီမှာမှမကြည့်ဘူးဆိုလို့ရှိရင်ဒါမကြည့်လက်တွေ့အဲ့ဒါကိုကြည့်အောင်လက်ကျန်ဟိုဆက်စားပိုးပြီးတော့ထတ်တိုးဆိုတာလာပါတယ်။နောက်တစ်ခါထတ်တိုးဆိုတာလာပါတယ်။ဒါမျိုးတွေအရာဥတိုင်းလို့ရန်ကုန်တိုင်းလို့ပဲခူးတိုင်းလို့မှအများကြီးဖြစ်ခဲ့ဘူးပါတယ်။တိုင်းနဲ့ဟိုတိုင်းမှာတိုင်းနဲ့နှစ်တိုင်းနဲ့လည်းမဟုတ်ဘူး။တိုင်းတော်တော်များများမှာဖြစ်တာပါ။ဒါတွေကကျွန်တော်တို့ကိုယ်တိုင်နဲ့မျက်မြင်ကိုယ်တွေ့ကြုံရတဲ့ကိစ္စတွေဖြစ်ပါတယ်။ဆိုတော့အဲ့ဒီကိစ္စတွေကြောင့်ตัวระบาดตาวินจีไม่ฉะနိုင်เนี่ยคําว่าตูรุก็ดีตาโห63คนนี่ตีตาชาได้อุบัติยาถึงแล้วสีกันเป็ดเลยพี่ตึ้งไล่ได้ตึ้งไล่ပြီးတော့ตูรุเนี่ยอสินดีได้หลูลงไปในเนี่ยหลูโชชาได้ไล่ได้ไอ้หลูเนี่ยเลยตึ้งมาด่าอะไรอ่ะอันตรายป่ะอย่างนี้มาด้วยอีกครั้งทีเออเจอรู้ปูเล่ปูเล่โหมีละกงโหเนาะไอ้หลูမျိုးတွေมาแล้วตะคาอุทุทีเนี่ยทุทุชาๆရှိတာဆိုလို့ရှိရင်မော်လမြိုင်ကျွန်းမြို့နယ်မှာဆိုပြီးရင်တောင်လူလယ်သမား1000ဝန်းကျင်တော့တရားစွဲခံရပါတယ်အပူပေါင်း200ကျော်300နီးပါးပါဆိုတော့အဲ့ဒီကိစ္စတွေကခုနတောင်ဝန်ကြီးနဲ့ပတ်သက်တဲ့တနင်္ဂနွေတွေမှာပြဿနာတွေပါအဲ့ဒီကိစ္စကိုတချို့တွေကဟိုခုနက63ခုနဲ့ပြည်သားခြားတိုင်းဥပဒေကဟိုတကယ်ကြီးတယ်ဆိုပြီးတော့စီကံပြက်လည်းအနေနဲ့ပိတ်ပြီးတခြားလူတစ်ယောက်ကိုလုံနိုင်တဲ့လူတစ်ယောက်ကိုခြားထားပြီးလိုက်ကံလို့အနေချင်းရှိတယ်မလို့အများစုကတော့ကိုယ်နဲ့တက်ဆိုင်ရတက်ဆိုင်ရလုံနိုင်ကန်သူတွေကိုရောင်းလိုက်တာတို့ကိုကိုယ်တိုင်တိတ်ပြီးကိုကိုယ်တိုင်လုံကန်စားတောင်းနေတာတို့ဒါလို့တွေကများပါတယ်ဆိုတော့အဲ့ချိန်ကာလတော့ကြည့်တဲ့အခြေခံအုပ်ချုပ်ရေးပိုင်းကခြားထားမှုပြဿနာတွေပါဒါတွေကိုဖြေရှင်းနိုင်ဖို့အနေထားကတော်တော်ခက်ရင်းပါတယ်ဒါကြောင့်လဲဆိုတော့အဲ့လူတွေကတစ်ဆင့်ရောင်းချလိုက်ပြီးလက်ရှိလုံနေတဲ့သူတွေကလည်းလေသမားတွေဖြစ်နေကြတယ်လေသမားတွေဖြစ်နေကြတယ်ငွေတော့နည်းနည်းပါးပါးတော့ရှိကြတာပေါ့လေ
ဟုတ်ကဲ့
ကဲတူကလည်းလေသမားပဲအခုလက်ရှိလုပ်နေတဲ့တူကလည်းလေသမားပဲအဲ့ဒီအချိန်မှာဒီနိုင်ငံတော်အကြီးအကဲတွေကဟိုလက်လွတ်တယ်ပဲဟိုပြောပြောရှောက်ပြောတဲ့ခါကျတော့ဖက်ချင်းပြန်ပြီးတော့မလို့လို့အဲ့တော့လေသမားဆိုတာကလည်းပဲတရင်ပနင်းကိုအစုံစင်အစုံလေးနားလည်နိုင်တဲ့နားထောင်နိုင်တဲ့အချိန်တွေရှိတာမဟုတ်ဘူးတရင်ကမရှိဘူးဒီလိုမရှိဘူးဒီလိုအချိန်တွေမှာတို့ဟိုတစုံတစကအကြားတွေနဲ့ဟောငါတို့ပင်မလုပ်ခဲ့တဲ့ဆိုးရှုံးခဲ့တဲ့နေရာမျိုးတွေပြန်လည်ရရှိပြီဆိုတော့အမြင်နဲ့ကိုမျိုးကိုပြန်လုပ်လို့ရပြီဆိုပြီးဝင်ပြီးတော့ထုံရက်ဆက်ရိုးကြတယ်။အဲဒီခါမှာတချို့တွေကလည်းပဲအဲကြာကုလားဝစကလုံးနေနဲ့အဲထုံလုံးတိုက်ပွဲဆိုတဲ့စကလုံးတုံးတယ
်။
အလဲထုံမင်္ဂလာစင်းနဲ့ဆိုတဲ့စကလုံးတုံးတယ်။မိမျိုးစုံတွေကတချို့ဆိုမတုံးပါဘူး။တို့တော့အဲ့လိုကိုယ့်လက်ကိုဝင်ထုံတယ်ကိုဆို အလဲဒီကိုပဲကိုဝင်လို့လို့ရပြီလို့နားလည်မှုနဲ့ဝင်လို့ကြတဲ့အခါမှာ
ဆန်းဆန်
းငါကိုလက်ရှိရှိတဲ့လူကပြန်ပြီးတော့သူတို့ကိုပုံမှန်လေးလေးကုန်လေးလေးကုန်တရားဆွဲပါတယ်အဲ့လိုတရားဆွဲတယ်ဆိုတဲ့ကိစ္စတွေအခုနောက်လို့ကျေကျေပြန်ပြန်ပေါ်လာပါပေါ်တော့ကျွန်တော်ကအဲ့ဒီမှာတစ်ချက်တည်းပြောချင်တာကကျွန်တော်ဘူးလေးမော်လမြန်ကျောင်းဘက်ကိုသွားတဲ့အခါမှာခုနလိုထူးခြားဖြစ်စဉ်အေးလူတစ်ထောင်လေးပါးလောက်တရားဆွဲခံရတာဒါဗမာပြည်မှာအများဆုံးပါပဲအဲ့ဒီမျိုးနဲ့ကျွန်တော်တို့လည
်း
ဒီနယ်အုပ်ချုပ်မှုတွေနဲ့ပြောခဲ့ပါတယ်ဆိုလိုတာကဒီလူမတက်ရင်လက်ဖက်ထုတ်တတ်တယ်ပေါ့ဗျာလေသမားကတော့တရားဥပဒေနားမလဲဒီထဲမှာဝင်ပြီးထုံရဲလို့လေးလေးကုန်နဲ့ဆွဲရမယ်လေးလေးကုန်နဲ့ဆွဲရမယ်ဆိုနားမလဲဘူ
း
တို့တော့အဲ့ဒါကိုမြို့နယ်မှာရှိတဲ့ဝန်ထမ်းတွေပေါ့ဗျာဟိုဌာနဆိုင်ရာကဥမာရဲဖြစ်မယ်နောက်တစ်ခါဥပဒေဝန်ထမ်းတွေရှိမယ်သူတို့ရန်နေတော့ဝင်ပြီးတော့ဒါကိုဆက်စီမှာဆောင်ရွက်ပေးလိုက်တဲ့ခါမှာလေးလေးကုန်နဲ့လေးလေးကုန်နဲ့ဖြစ်လာတယ
်
ဖြစ်လာတဲ့ခါမှာထူးခြားအချက်ကအဆိုးဆုံးကတော့လဲထုံတဲ့လူတွေလောက်တာမဟုတ်ဘူးကျွန်တော်တို့လေတွေမှာလက်စားလိုက်တာရှိတယ်လေဒီကြည့်ရမှာအိမ်မိုးမိုးတာကကိုယ့်ကိုသူများလာမိုးပေးတယ်သူသူများအိမ်လည်းသူလိုက်မိုးပေးတယ်ဒါတွေကအခကြီးကိုပေးရတဲ့အခြေခံလည်းမဟုတ်ဘူးအဲ့လိုပဲလေမှာထုံပြီးလက်စားလိုက်ပြီးတော့ထုံပေးတဲ့လူတွေလည်းပဲလူ၁၀ယောက်ရှိ၁၀ယောက်စလုံးဆွဲထည့်လိုက်တယ်အဲ့ဒီအိမ်မှာရှိတဲ့လူတွေလည်းပဲအိမ်တော်ကြီးတယောက်တည်းဖမ်းတာမဟုတ်ဘူးနဲ့အိမ်မှာရှိတဲ့လုံနိုင်ကိုင်းနိုင်နဲ့လူအားရှိတဲ့လူမှန်လည်းအကုန်လုံးဖမ်းပြီးတော့
ပ
ြန်ဆွဲလိုက်တယ
်
အဲ့လိုမျိုးတော့လူတွေကအရန်ဖောက်ပွားနေတယ်အမှုတွေတော်တော်များများလူ20 30အဲ့လိုမျိုးတွေဖြစ်နေတာလေဒီမှာရှိဖြစ်နေတာလေတမီးတယောက်တည်းမှာနှစ်မှုသုံးမှုပွားနေတာလေအမှုတွေအများကြီးကြုံနေရပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ပြမသား
ခဏခဏလည်းတန်းပြောပါဗျာ
ဟုတ်ကဲ့ပြီးတော့မှတစ်ခါပြန်ပြီးတော့ကျွန်တော်ဆက်လာ
ပါဆိ
ုတော့ကိုအောင်လေးကကျွန်တော်မြန်မာနိုင်ငံနဲ့အင်ဂျင်ချင်းဖြစ်တဲ့နိုင်ငံတွေစံစဘာတွေရောက်ပြီးတော့ကမ္ဘာမှာထိတ်ဆုံးဟိုတုန်းကတစ်ချိန်တုန်းကမြန်မာနိုင်ငံရောက်ရှိတဲ့နေရာကိုထိုင်းလို့ဆိုရင်စံဘာအများဆုံးတင်ပို့တဲ့နိုင်ငံဖြစ်လာသူတို့နိုင်ငံမှာကြတော့လယ်သမားတွေနဲ့အာဏာပိုင်တွေရဲ့ဆက်ဆံရေးလေယာဉ်ပိုင်ဆိုင်မှုပြဿနာဟာဘယ်လိုဖြစ်နေလဲဆိုတာအကြံပြန်တဲ့နှိုင်းရှင်ပြောပါလားဘာတွေများသူတို့ကပူပြီးကောက်အောင်လုပ်နိုင်လို့ကျွန်တော်တို့စီကဘာကြောင့်မလုပ်နိုင်ဘူးလဲအဲ့ဒါမျိုးတွေကို
ဟိုကျွန်တော်တို့လည်းအခြေခံအားဖြင့်ကတော့သူတို့ဒီလယ်သမားတွေကဟိုထိုင်းလို့ဟိုဗီယက်နမ်လို့စသဖြင့်ပေါ့လေအင်းကြီးချင်းဒီကမ္ဘာမှာစံတင်ပို့မှုမှာထိတန်းရောက်နေတဲ့တိုင်းပြည်ဆိုလို့ရှိရင်သူတို့ကကြတော့လယ်သမားကသူတို့ဟိုအကျိုးကစားဝင်မြင်လာတင်လာရှိရနောက်တစ်ခုကဟိုသူတို့စိုက်ကြုံနေမြည်ရဲဆိုတာလဲဒီလိုသိမ့်မဲ့ဆင်းမဲ့ဆိုရဲဟိုတိတ်ဆောက်ရဲမရှိဘူးဆိုတော့သူတို့ကသူတို့တွေတစုံတရာဥမီကြောင့်ရလုံခြုံမှုရှိရနောက်တစ်ခုကကိုလုံးတဲ့ဟာလဲကိုအကျိုးကျေးဇူးကိုမြင်လာတင်လာခံစားရတော့အတိအကျအဖြစ်ကတော့ဟိုဒါရီကသူတို့တွေဟိုလုံခြုံတဲ့အပိုင်းနေပေါ့နော်နောက်တစ်ခုကဒီနေ့မှာကျွန်တော်ဟိုတခုပြောနေတာသူတို့ကျွန်တော်ကမှမဖြစ်နေတဲ့အခြေခံပြဿနာတွေမှာဘာတွေကလဲတော့အတိအကျခံနေလဲဆိုတော့ဟို social network တွေရပါပါလေတော့ကိုဟိုလေသမားတွေတစ်ခါတည်းနဲ့ဆိုင်နေတဲ့ခိစားကြီးကဖြစ်မမိဘူးအဲတော့ဒီဆွမှုလေရလောက်ရမယ်လို့ပါလို့ဆောက်ရလို့တော့ဟိုအခုအချိန်ဒီကဒီကမ္ဘာပံလို့ AP လို့တော့မှာပဲဒီစီစဉ်လေးကိုပြောပါတယ်ပြောရဆိုတာဒါ theory ရဒါရမှန်လဲမှန်လဲကောင်းလဲကောင်းတဲ့ခိစားလေဒါပေမဲ့ဒါရီကိုဆဲရပုံမူဝါဒပိုင်းကြီးကပစ်ချချက်ချက်နဲ့မလုံးနိုင်တော့ဒီချားမှာဟိုအာနာပိုင်းကြီးကဟိုဒါရီကိုခွင့်အောင်ယူပြီးတော့မှစစ်တပ်ဆိုလည်းစစ်တပ်ပိုင်းဟိုသူတို့လုံမယ်နောက်လုံငန်းရှင်တွေဆိုလုံငန်းရှင်ဆိုပေါင်းလေရလေလုံမယ်ဆက်စီကိုထဏဆိုင်ရဆိုလို့ထဏဆိုင်ဆက်ပြီးအဲ့လိုပေါ်လေဟိုရုပ်လို့ရတယ်ဆိုတော့ပေါင်းထဲမှာသူတို့တွေကဒါရီကိုခွင့်အောင်ယူပြီးလုံချတော့နေရေးရတဲ့ပြဿနာတွေကကြီးကျယ်ဖြစ်လာနောက်ဆုံးကျတော့ကိုတို့လုံမှုလည်းတက်မလာဘူးဟိုလေသမားကြီးလဲဆုံးတာပဲဖတ်တယ်ဒါမျိုးတွေကကျွန်တော်အင်းရင်းတိုင်းပြည်မှာဒါမျိုးတွေကမရှိဘူးဟိုလုံလည်းမလုံဘူးဟိုထုံးစံလည်းမရှိဘူးလေ
ဒ
ါကျွန်တော်မြင်တာဟိုအတိအကျအဖြစ်ရတော့အစိုးရပိုင်းကြီးရဲ့ဘူဝါရပိုင်းမှာအားနည်းချက်တွေကကျွန်တော်ဒီပြဿနာတွေတက်တာပဲ
ဟုတ်ကဲ့ထိုင်းနဲ့ဆိုရင်ကျွန်တော်ကမ္ဘာပံရဲ့အစဉ်ခန်းစားဖွင့်ကြည့်တော့ဒါထိုင်းမှာဆိုရင်လေယာစိုက်ပျိုးနိုင်တဲ့မြေကမြေဟက်တာပေါင်းဘယ်လောက်ရှိလဲဟက်တာပေါင်း10သန်းနီးပါးရှိတယ်မြန်မာမှာကျတော့17သန်းတောင်ရှိတယ်ဒါပေမဲ့ကမ္ဘာမှာစံစဘာအများဆုံးနဲ့ထိုင်းကတော့တစ်နှစ်ကိုမက်ထရစ်တန်ချိန်သန်းပေါင်း30လောက်သူတို့ထွက်နေရမြန်မာနိုင်ငံကျတော့ဘာမှမဖြစ်တော့ဖြစ်နေဆိုတော့စနစ်နဲ့လဲဆိုင်မယ်လို့ထင်ပါတယ်ဒီမှာလယ်သမားအကြောင်းကိုသိတဲ့ဥလမြင့်ကတရေမျိုးကနေပြီးတော့စာရေးဆွေးနွေးထားပါတယ်သူကိုကျွန်တော်ဖုန်းဆက်သွင်းတယ်ဖုန်းကဆက်သလိုမရဘူးဒီနေ့တယ်လီဖုန်းတွေတော့ခက်နေပါတယ်သူရေးထားတာကတော့တည်ဆဲမြေယာပြုပြင်များသည့်လက်သမားအများစုခင်မီဖွံ့ဖြိုးရတဲ့လုံလောက်မှုမရှိဘူးတဲ့ဟုတ်ကဲ့စောစောကပြောကြတယ်အဲ့ဒီဥပဒေကိုသူကပြောပါတယ်အဲ့ဒီဥပဒေဟာစောစောကကိုမျိုးတန်ပြောတာကတော့ရေးဆွေးနေတဲ့ဥပဒေတွေထဲမှာဥပဒေကို၌ကအကောင့်ထဲမဖော်သေးဘူးပြောတယ်ဥလှမ်းမြင်အဲ့ဒီဥပဒေတွေကို၌ကလုံလောက်မှုမရှိသေးဘူးလို့ဆိုပါတယ်အဲ့ဒါကိုကျွန်တော်ပြန်ပြီးဆွေးနွေးရအောင်ပါဒီဟာကိုကျွန်တော်ဖတ်ပြပါမယ်သူစားကိုဆက်ပြီးလက်သမားအများစုမှာတဧကမှ3ဧကလောက်သာစိုက်ပျိုးနိုင်သူအများစုဖြစ်ပါတယ်လက်ရှိမြေဈေးခိုင်းနှွားဈေးဓာတ်မြေဩဇာဈေးအလုပ်သမားကကြီးမြင့်မှုကျွေးဟောင်းများစသဖြင့်ဝန်တန်ပြနေတဲ့အတွက်ကြောင့်လက်သမားတွေဟာသိပြီးတော့ဒုက္ခရောက်ပါတယ်အဲ့ဒါကိုသူကအဓိက ပြပြင်ရမယ်ကိစ္စကတော့ဘာလဲဆိုတော့အစိုးရကပုံမူပန်ပူပြီးသင်ပါတယ်လို့သူကဆိုပါတယ်ဆိုတော့တစ်ချိန်တည်းမှာပဲလက်သမားတယောက်ကခုနကမျိုးသံပြောတဲ့ကက်တီဂိုရီထဲမှာပဲပါမယ်ဒီလက်သမားမြောင်းမြမြွနဲ့အပြင်လေးဘက်တော်အုပ်စုကုန်းကြီးကြီးရွာကလက်သမားရဲ့ခံစားချက်ပါတဲ့နှစ်စဉ်နှစ်တိုင်းပေးဆက်နေရတဲ့ငွေကိုတစ်နှစ်မပေးနိုင်တဲ့အတွက်အပြင်လေးဘက်တော်သာယာကုန်းရွာမှာနေတဲ့လက်သမားဟာတဲ့လက်မြေကိုသူရဲ့လေကိုထုံရဲ့လေကိုသိမ့်ပိုက်ထားတဲ့အတွက်မိသားစုတွေဟာအင်မတန်ဒုက္ခရောက်နေပါတယ်လို့လည်းသူကဆိုထားပါတယ်ခင်ဗျာဆိုတော့အဲ့ဥပဒေကိုပြောပြပါစို့ကိုမျိုးသားရဲ့အဲ့ဥပဒေထဲမှာကိုနှိုက်ကဥပဒေဟာအကောင့်ထဲမပေါ်သေးတာလားအကောင့်ထဲပေါ်ရင်တော့အဲ့ဒီဥပဒေဟာဘယ်လောက်ထိထိရောက်နိုင်လဲဥပဒေလို့ထင်ပါလဲသမားအကျိုးကိုဘယ်လောက်ကာကွယ်ထားပါသလဲခင်ဗျာအခုဆွေးနေဆိုဥပဒေကဟုတ်ကဲ့
အဲကျွန်တော်တို့လေယာဉ်ဥပဒေ2000လေယာဉ်ဥပဒေနဲ့လေလို့မြန်ဥပဒေနှစ်ခုစလုံးကိုလေသမားတော်တော်ငယ်ငယ်မကြက်ကြပါဘူး။ဖပီးမပီးတဲ့လူတော်တော်ငယ်ငယ်မကြက်ကြပါဘူး။ကျွန်တော်တို့ကိုယ်တိုင်လည်းတော်တော်ဒီစပြီးတော့မူကျန်းကာလကလေးကကျွန်တော်တို့တော်တော်မြင့်မြင့်နေပါလား။ဒါပေမဲ့လူကြကြပဲနဲ့မြင့်မြင့်ကိုမရခဲ့တဲ့နဲ့ဒါအနေနဲ့ဆန္ဒကောင်းတဲ့ပေါ်သွားတယ်ထားလိုက်တော့ဒါကဥပဒေတော့ဖြစ်သွားပြီပေါ့။ဥပဒေတွေလည်းထွက်လာပြီ။အခုနောက်ပိုင်းမှာထပ်ပြီးတော့ရေးဆွဲနေတယ်။တောင်ပေါ်မှာခွင့်ရခွင့်ရကောက်ခွင့်နဲ့ဂျိုးစပါအမြင့်လေးဥပဒေဆိုပြီးတော့ဥပဒေတစ်ခုထွက်လာတယ်။ဥပဒေကကာလမှာကျွန်တော်ဆွေးနွေးခွင့်အနေနဲ့ရခဲ့တယ်။အဲကျွန်တော်တို့နှစ်ကြိမ်သုံးကြိမ်လောက်ဆွေးနွေးလိုက်တဲ့အချိန်မှာပဲအဲခြေနဲ့လောက်ဆရာဥပဒေကြီးရန်တစ်ခုရလာတယ်တို့တော့ဥပဒေအနေနဲ့တကယ်လက်ထွက်လာရောအဲ့ဒီဆွေးနွေးခဲ့တဲ့အချက်တွေမပါတော့ဘူးမပါတော့ဘဲနဲ့အရင်အကောင်းချင်းဆိုးချင်းကိုဝေဖွဲ့ဖို့ခဲချင်းနဲ့တော်တော်ကြီးရောဥပဒေတစ်ခုပဲပေါ်လာတယ်အဲ့တော့ဒီဥပဒေဟာမိဥပဒေပေါ်မှာပဲအခြေပြုပြီးတော့မှအကောင်းချင်းဆိုးချင်းကိုကျွန်တော်ပြောနိုင်တော့မယ်အဲ့တော့မိဥပဒေကိုအကြံပြုဆွေးနွေးနိုင်ပါတယ်ဆိုအကြံပြုနိုင်ပါတယ်ဆိုပြီးတော့တယ်လီဖုန်းနံပါတ်တွေပေးပြီးတော့တကင်းဆောင်မှာကြီးညာတယ်ဆိုတော့အလောက်နဲ့မလုံလောက်ဘူးလေ
အဲ
ကျွန်တော်တို့ကတော့ဒါကိုဝင်ပြီးတော့မဆွေးနွေးတော့ဘူးအကြံလည်းမပြုတော့ဘူးဘာကြောင့်လဲဆိုတော့ဒီလိုဖိတ်ခေါ်တာဟာဟောပေါ့ကျွန်တော်တို့ဗမာစကားပြောရင်တော့တက်ကြောင်နဲ့ဦးမောက်ခောက်တာပဲကျွန်တော်တို့ကျေကျေကျေမဲ့လုတ်ပါတယ်ဆိုတော့အတိပဲတက်ရောက်ယုံတက်ကလေးပဲလုတ်တာဖြစ်တော့ကျွန်တော်တို့ဒါကိုအတိမမပြုတော့ဘူးဆိုပြီးတော့ကျွန်တော်ဒီတိုင်းဆက်နေလိုက်တော့လေအဲတော့ကျင်းတည်တာကလက်ရှိရှိနေတဲ့ဥပဒေနှစ်ခုခွဲပေါ့ဗျာအဲနှစ်ဥပဒေတစ်ခုမပေါ်လာသေးဆိုတော့ဥပဒေနှစ်ခုခွဲလောက်ကတောင်တူလယ်သမားအတွက်လုံးဝအကျိုးမရှိတဲ့ဥပဒေကိုဖြစ်နေသေးတယ်အဲနှစ်ဥပဒေအခုဆွဲလက်ကနှစ်ဥပဒေရေးဆွဲနေတဲ့ကဥပဒေမှာလည်းတောင်တူလယ်သမားအကျိုးစီးပွားကိုပြင့်တင်ပေးမယ်ဆိုတော့ခေါင်းစဉ်အနေနဲ့ပါတယ်လို့တောင်တူလယ်သမားကိုရေးသက်သာပဲအကာအကွယ်ပေးမယ်ဆိုတော့ဟာလည်းခေါင်းစဉ်အနေနဲ့ပါထားတယ်တို့ကျွန်တော်တို့မြင်တွေ့ရတာတော့အဲ့ဒီဥပဒေထဲမှာတောင်တူလယ်သမားအကျိုးစီးပွားကိုတကယ်မြင့်တင်နိုင်မဲ့ဒီကနေမပါလာသလိုဥပဒေအကြောင်းချင်းအချက်လက်တွေမပါသလိုတောင်တူလယ်သမားအခွင့်အရေးကိုကာကွယ်ပေးနိုင်တဲ့အချက်လက်တွေလည်းမပါလာဘူ
း
ဆိုတော့ဥပဒေဘယ်လောက်ကောင်းကောင်းထွက်လာတာဟာပင်မဥမူရင်းဥပဒေကဝေဒီဝါဒဖြစ်နေတာအတွက်ဖြစ်နေတဲ့အတွက်ဒါဟာတိတ်ကောင်းမှုနဲ့ဥပဒေတရားတော့ဖြစ်လာမှာမဟုတ်တဲ့အတွက်တောင်တူလယ်သမားတွေအတွက်အမှန်လောက်ညှော်မှန်းကိုဘဝရှိရေးအတွက်အရှင်ပြေလောက်တဲ့အာဟုဝါဒပြီးနိုင်လောက်တဲ့ဥပဒေတရားတော့ဖြစ်လာမှာမဟုတ်ဘူ
းဟုတ်ကဲ့
အဒီလိုပဲကျွန်တော်ခံမှန်းပါတယ
်ဟုတ်ကဲ့ဟုတ်ကဲ့
ဒီဥပဒေတွေကိုပြန်လဲပြင်ဆင်နိုင်ဖို့ကတော့ကျွန်တော်အချိန်ယူရမယ်အဲ့တော့အကောင်းဆုံးလုပ်နိုင်မယ်နောက်တစ်ချက်ကျွန်တော်ပြောလင်းပါတယ်အဲ့ဒါကတော့လေယာဉ်လမ်းရေဖောင်းပေါ့ခုနကအောင်လုံးပြောတဲ့အတိုင်းမှာပါပါတယ်အဲ့ဒီလိုအဲ့ဒါကိုတွားနိုင်ဖို့ဒီမြန်မာ policy တစ်ခုပေါ့လေ land use policy တစ်ခုပေါ်ပေါက်ဖို့လိုပါတယ်အဲ့ဒီ land use policy မှာကျွန်တော်တို့မြန်မာစုတွေအားလုံးဝိုင်းပြီးတော့ပါတီဝင်ပါတီတွေအစားပေါ့လေဝိုင်းပြီးတော့အဲဆောင်ရွက်လိုက်နိုင်မယ်ကောင်းကောင်းမွန်မွန်များဆောင်ရွက်နိုင်မယ်ဆိုတော့ဒီလမ်းမျိုးဥတွေဒီကျွန်တော်မကြိုက်ချင်းချင်းရင်းနေတာအားလုံးကိုပြန်ပြီးတော့ခင်းကုတ်သွားနိုင်မယ်ပြင်ဆင်တက်မှတ်ပေးသွားနိုင်မယ်လို့ကျွန်တော်မျှော်လင့်ပါ
ဟုတ်ကဲ့ဒီဥပဒေတွေကတော့ဒီနိုင်ငံတွေမှာလည်းပဲဟုတ်ကဲ့ဒီမိုကရေစီနိုင်ငံတွေမှာလည်းဥပဒေပြုတ်ပြီဆိုရင်အဲ့ဒီဥပဒေကိုကျွမ်းကျင်တဲ့လူတွေကိုခေါ်ပြီးတော့မေးတယ် hearing လုပ်တယ်တခါသက်ဆိုင်တဲ့ပါတီအကလုံးပါဝင်ဆွေးနွေးနိုင်တယ်ဒါကိုလည်းအလေးအနက်သူလုပ်ပါတယ်မြန်မာပြည်မှာကဒါမျိုးအပေါ်ရန်ဟောက်လုပ်ပြီးတော့တကယ်အလေးမယူဘူးဆိုတာကပြဿနာဥပဒေကလယ်သမားရေးရနဲ့ပတ်သက်တဲ့ comedy တစ်ခုရဲ့အဖို့ဝင်လည်းဖြစ်တယ်လို့ကျွန်တော်သိပါတယ်ဟုတ်ပါရဲ့နော်
ဟုတ်ပါရဲ့ခင်ဗျာ
စောစောကဆွေးနွေးတာကိုကြားမယ်ဆိုရင်လက်သမားရီတွေဆွဲထားတဲ့ဥပဒေနှစ်ခုခွဲတဲ့တစ်ခုကတော့နီးဥပဒေထွက်မလာသေးလို့ကိုမျိုးသန်းကပြောပါတယ်အဲ့ဒီဟာတွေဟာလက်သမားရီအတွက်အကျိုးဆက်ရောက်တဲ့အချက်လက်တွေမပါဘူးတဲ့နောက်ပြီးတော့ဥပဒေရေးဆွဲတဲ့အခါသူတို့ကိုခေါ်ယူတိုင်မြင်သူလုပ်ပြီးတော့လည်းဘာမှအရေးမယူဘူးဆိုတော့နောက်ဆုံးမှကျတော့သူတို့ဝင်တောင်မှမဆွေးနွေးကြတော့ဘူးလို့ဆိုပါတယ်ဆိုတော့ဒီဥပဒေမှာဘယ်လိုအနိုင်ကျက်ဖြစ်နေပါလဲလက်သမားရီတွေတကယ်အကျိုးမရှိရတဲ့အကြောင်းနဲ့ပြောပါအောင်ခင်ဗျာ
အဲ့ခုနကပြောလို့ပြောကျွန်တော်တို့မြေယာဥပဒေဆိုတာလည်းဖြစ်ပြီးနောက်တစ်ခါအဲ့ဒီမြေလို့မြေလက်နဲ့မြေရိုင်းများဥပဒေဆိုတာဖြစ်ပြီးဒါဒီဥပဒေလည်းဖြစ်ပြီးပါပြီအဲ့နဲ့ဒီခုနောက်ဆုံးထွက်တဲ့တောင်တူလေသမားများအကျိုးစီးပွားကာကွယ်နှိမ့်တင်ခြင်းဥပဒေကတော့
မျိုးတွေမထွက်သေးလို့သမားဟိုရင်းနိုင်ငံကြီးကိုယ်တိုင်ကဒါအများကြီးအဆုံးလုပ်ပေးပါဆိုပြီးတော့ကွန်ကရစ်စစ်တော်မှာပြောကြခဲ့ပါတယ်ဆိုတော့ဒီလေယာဉ်မျိုးတွေမှာအားမချက်ကြီးရယ်ဆိုတာအခုလေယာဉ်မျိုးမှတ်ပုံပြရမယ်ဆိုတော့ကျွန်တော်တနိုင်ငံလုံးမှာတင်ခိုင်းတာခုတိမပြီးဘူးခင်ဗျာရောရခိုင်ပြည်နယ်မှာဆိုအလောင်းလုံးကိုနည်းတဲ့ရခိုင်နှုန်းအတိုင်းပဲပြီးရသေးတယ်အဲလေယာဉ်ဥတွေမြေယာဉ်ဥတွေမှာလည်းဒီအားမချက်တွေရှိပါတယ်ဟုတ်ကဲ့မြန်မာဥရရဲ့အားနည်းချက်တစ်ချက်ကိုထောက်ပြရမယ်ဆိုရင်ကျွန်တော်တို့ဟိုဒီလေတောင်တူလေသမားဆိုတဲ့အဖြစ်ကိုဖွင့်ဆိုချက်မှာအလားဒီကြီးကြလုတ်ကိုင်းတဲ့လူတွေနေရာမြန်မာပါဝင်တဲ့လူတွေဆိုပြီးတော့လေသမားကိုအဖြစ်ကိုဖွင့်ဆိုချက်မှာအားနည်းတယ်ခင်ဗျအထူးသဖြင့်ပြောလို့ဆိုတော့လေသမားစစ်စစ်တွေမဟုတ်ပဲအဲဒီလုံငန်းရှင်တွေကိုပါဝင်နိုင်အောင်တောင်တူလေသမားဆိုတဲ့အဖြစ်ကိုဖွင့်ထားတာတွေ့ပါတယ်နောက်မြန်လေးမြန်ရင်ဥပဒေမှာလည်းအဲလိုပါပဲအဲဒေသခံတွေကြတော့90ဧကပဲလုတ်ကိုင်းပြီးတော့လုံငန်းရှင်တွေကြတော့9000ထိလုတ်ခိုင်းတာပြပါတယ်။ဘာဖြစ်လို့ကျွန်တော်တို့ဒီထက်ကကောင်းတဲ့အချက်တွေအများကြီးရှိပါတယ်။ဒါနဲ့ခုနကပြောသူလူပေါ့ကျွန်တော်တို့ဟိုအတက်မဝင်သေးဘူးလို့ပဲကျွန်တော်ကပြောချင်ပါတယ်။ဒါကြောင့်ကျွန်တော်အနေနဲ့ဒါဟိုလုတ်မယ်ဆိုရင်ဒီနေ့ဒီလေယာဉ်နဲ့ပတ်သက်ပြီးတော့ကျွန်တော်အကျိုးခံစားနိုင်ခွင့်ရှိအောင်ဒီကျွန်တော်လုတ်မယ်ဆိုရင်ပထမဆုံးလေသမားတွေအတွက်ဒီနေရာသိရှိမှုခံရတဲ့ပြဿနာကိုအများဆုံးရှင်းရှင်းပြပြဖို့လိုတယ်။နံပါတ်2အချက်ကတော့လက်မှုလေယာဉ်ကနေဆက်မှုလေယာဉ်စနစ်ကိုအရှင်းအောင်ကောင်းကောင်းနဲ့ဟာလားဟိုအများဆုံးရှိတဲ့ပြဖို့လိုတယ်။နံပါတ်3အချက်ပြောရရင်တော့ဒီလေသမားတွေရဲ့အရေးအယာကိုဥဆောင်ဆွေးနွေးဖြည့်ရှင်းနိုင်မယ်။မြန်မာတနင်္ဂနွေလုံးဆိုင်ရာလေသမားအစည်းအရုံးမျိုးလူအမျိုးကိုဖွဲ့စည်းပြီးတော့
ဟုတ်ကဲ့
နိုင်ငံတော်အစိုးရနဲ့ဆက်သွယ်မှုဆွေးနွေးပြီးတော့လေသမားတွေကိုယ်စားရည်တည်ပေးဖို့အဖွဲ့အစည်းတစ်ခုလိုတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
။ဒါပေမဲ့ဥပိသံတော့ဟာလူထုကိုယ်စားလှယ်လူထုလှတော်လူထုကယုံကြည်စွာတာဝန်ပေးလွှဲထားတဲ့ပုဂ္ဂိုလ်တွေလေသမားတွေဆိုဥပိသံကိုမဲ့ပေးခဲ့တဲ့အထက်မှာအများကြီးပါမှာအဲ့လှတော်ကိုယ်စားလှယ်ဘာလုပ်နေတယ်လဲဒီဟာကိုဘယ်လိုဖြစ်တယ်ဆိုတာကျွန်တော်တို့ဒီမှာပြောသလိုလှတော်မှာပြောလို့မရဘူးလားလှတော်အများကြီးကဒါကိုမထောက်ခံကြဘူးလားခင်ဗျာအဲ့တော့
တောက်ခံပါလေလှတော်မှာလည်းဒီလေယာဉ်မြေကိစ္စဆိုတည်တဲ့အတိုင်းပဲလေလေယာဉ်မြေတင်းစီခံရမှုကြောင့်ဘိုးလေမာကြီးနင့်လာတယ်ဆိုတဲ့အပိုင်းမှာလွတ်တော်ကကျွန်တော်ကီတုအပန်းတွေကိုထဲထဲဝင်ဝင်ကိုဖော်ထုတ်ပြီးတော့ဒီလိုတင်းထားတဲ့လေယာဉ်မြေတွေကိုပြန်ရနိုင်အောင်ကြိုးစားနေတာကိုကြည့်ရှင်းအောင်ကျွန်တော်တို့လွတ်တော်ကဒီလေယာဉ်မြေနဲ့ပတ်သက်ပြီးတော့ဘယ်လောက်တောင်တူလေသမားနေရာပတ်သက်ပြီးတော့ဘယ်လောက်ထိကြိုးစားနေတယ်ဆိုတာကိုဟိုကျွန်တော်ပေါ်လွင်ပါတယ်အခုတောင်တူလေသမားအကျိုးစီးပွားကာကွယ်ဖြစ်တင်ခြင်းဥပဒေဆိုတာလည်းလေသမားတွေအတွက်အများကြီးကျွန်တော်အခက်အခဲတွေကိုဥပမာဟို stabilization ရှိလို့မျိုးနောက်တစ်ခါဒီဈေးကောင်းရရှိရတဲ့ဈေးခွက်ချပေးဖို့အမျိုးနောက်တစ်ခါဒီလက်သမားတွေအဲကဘာပေးရနေကြောက်တဲ့ခါမှာအဲ့ရောက်ရောချေးပေးဖို့အများကြီးပါဒါမှမဟုတ်တော့ဒီဥပဒေမထွက်လာသေးတော့ဒါဒီအလို့မဖြစ်တဲ့အတိုင်းတားရှိပါတယ
်ဟုတ်ကဲ
့ဒါလေယာဉ်မြေကိုကျွန်တော်တို့ကမူဝါဒရေးဆွဲတဲ့နေရာမှာပေါ့တကယ်တော့အလို့ဖြစ်နိုင်တဲ့ဟာမျိုးကိုမရေးဆွဲနိုင်ရင်တော့ကျွန်တော်တို့ဒီလေယာဉ်မြေမူဝါဒပန်းယူနေမယ်အနိုင်ရှိရှိနေမယ်အဲဒါကြောင့်တောင်တူလက်သမားခက်ဆက်ရကနုရှိတဲ့နိုင်ငံရဲ့တောင်တူလက်သမားတွေရဲ့အကျိုးစီးပွားကိုမပေးဆောင်ပေးနိုင်ဘူးဆိုရင်ဒါနိုင်ငံတော်ရဲ့အကျိုးလည်းမရှိဘူးလို့ဖြစ်နေပါတယ
်။ဟုတ်ကဲ့
ကျွန်တော်တို့ကနိုင်ငံတော်အကျိုးဖြစ်မယ်ဆိုရင်ဒီလေယာဉ်မူဝါဒတွေကိုပမာဏကန်ကန်နဲ့ကျွန်တော်တို့များများဆန်းဆန်းပေါ်ထုတ်ပြီးတော့အလုပ်လုပ်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
။ကျွန်တော်ပွန်းပွန်းလင်းလင်းတစ်ခုပြောချင်တာကလေနိုင်ငံတော်ရဲ့အကျိုးလားသတိမဟုတ်ဒီလွှတ်တော်ရဲ့အာဏာပိုင်တွေအပါအဝင်လူကြီးတွေရဲ့သားသမီးတွေလေယာဉ်မြေနံပါတ်ကုမ္ပဏီတွေဖွဲ့ပြီးတော့လှုပ်ထားကြတာလည်းအများကြီးရှိတယ်ခရိုနီတွေပေါ့ဒီလူတွေအကျိုးစီးပွားနိုင်များတိုက်ဆိုင်နေလို့ clash ဖြစ်နေလို့ဒါကိုမကြော်လွှမ်းနိုင်တာဒီမိကောင်းကိုကိုမျိုးသန့်ပဲဖြစ်ပြပါခင်ဗျာ
ကျွန်တော်တို့ပြီးခဲ့တဲ့ရက်ပိုင်းတော့မှကျွန်တော်တို့တိုက်ကြီးမျိုးရောက်ပါတယ်တိုက်ကြီးမှာကျွန်တော်တို့ပြည်တော်စုဝင်ကြီးဦးကျော်ဆန်းရဲ့ဇနီးဒေါ်ကြည်ကြည်ဝင်းနာမည်နဲ့ရင်းနှီးကွင်းလုပ်ပြီးတော့ငါးကန်တူးပြီးတော့အမိသိမ်းထားပါတယ်အဲ့တော့အဲ့ဒီခါမှာကျွန်တော်တို့တွားပြီးတော့အုတ်ချိုးရေးပိုင်းနဲ့ညှိပါတယ်တူတူကလာဟိုပုံလမ်းလာ39လေးရာသေးတာမဟုတ်ဘူး105နဲ့တင်ထားရုံပဲဆိုဆိုတော့ကမြေဟာ60ပဲရှိသေးတယ်အဲ့ဒီ60ဖြစ်နေတဲ့မြေကိုသူငိုရရထားတဲ့ဧက100လောက်ကကန်တူးပြီးသွားပြီကန်တဲ့ဟာတွေကလဲတွေဖြစ်တယ်အဲ့ဒါတွေကိုလက်ရှိလောက်ကန်နေတဲ့လူတွေရှိရတဲ့အဲထပ်ပြီးတော့ကန်တွေထပ်ပတ်နေတယ်ဒါဟာသူပိုင်တဲ့မြေဆိုပြီးတော့ပြီးတော့
ဟို
စာတွေထုတ်ပြီးတော့မှအတင်းကို
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာဆွေးနွေးတွေနားဆင်တွေအားလုံ
းဦးကျော်စံသားအစီအစဉ်တင်ဆက်တဲ့စနေညဓာတ်ရိုက်လေလိုက်အစီအစဉ်ကိုတလှည့်ပြန်ပြီးထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းကနေဓာတ်ရိုက်လေလိုက်အစီအစဉ်တွေကိုတစ်ပတ်ကိုနှစ်ကြိမ်အစီအစဉ်တင်ဆက်ပေးနေပါတယ်စနေနဲ့အင်္ဂါညတွေပါရှင်လာမယ့်အင်္ဂါညဓာတ်ရိုက်လေလိုက်အစီအစဉ်မှာရောဘာတွေဆွေးနွေးကြဖို့ရှိသလဲဆိုတာကိုနားဆင်ကြည့်ကြရအောင်ပါရှင်
ရောရှိမြခင်ဗျာမြန်မာနိုင်ငံမှာမီတာကတိုးမြင့်မှုဝန်ထမ်းလာစာတိုးမြင့်မှုစတဲ့အချိန်တွေအပြင်နှစ်စဉ်ကြံကာလကုန်စည်နှုန်းတက်တာကလည်း အခုအချိန်ထိကြာသွားခြင်းမရှိသေးပါဘူးလက်ရှိအချိန်မှာကုန်စည်နှုန်းတက်တာဟာအနည်းဆုံး25ရာခိုင်နှုန်းအထိရှိနေပါတယ်ဝန်ထမ်းလာစားတိုးတာဟာရေပုံရအားဖြင့်ကောင်းတယ်လို့ယူဆနိုင်ပေမဲ့လက်တွေ့မှာအခုလိုကုန်စည်နှုန်းတွေလိုက်တက်တဲ့အတွက်အောက်ခြေလူဒန်းစားတွေအမြဲတမ်းအခက်အခဲနဲ့ရင်ဆိုင်ရလေရှိတာကြောင့်ဒီတန်တရာကလွတ်အောင်ဘယ်လိုလှုပ်ဆောင်သင့်ပါသလဲဆိုတော့သောရရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြအောင်ပါဆွေးနွေးလို့တဲ့သောရရှင်ကျွန်တော်တို့စီကိုဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1239 382 555လေးဖြစ်ပြီး fax နံပါတ်က1239 382 555ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာတိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့တဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြီးတော့MP3 အတန်ဖိုင်နဲ့ပေးပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။လာမယ့်အင်္ဂါညတဲ့လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြရသေးရှင်။ VOA American အတန်ရဲ့တနင်္ဂနွေနေ့မနက်ခင်းထုတ်လွှင့်ချက်တွေကိုမနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒီစီစဉ်ကိုတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေ1နာရီထိတစ်ချိန်2ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်။တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19နဲ့25တို့ကနေနားဆင်နိုင်ပြီးတော့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာဖြစ်ပါတယ်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းကတလှည့်ကြီးညာပေးပါမယ်ရှင်။
ယူကရိန်းနိုင်ငံမှာဆိုးရွားဆောက်ဦးတွေကိုသိမ်းပိတ်ထားတဲ့ရုရှားလူလာသူတွေကိုဖယ်ရှားရေးလုံနေတဲ့စစ်စင်ရေးကိုရပ်ထားမယ်လို့ယူကရိန်းဆိုးရွားကကြေညာလိုက်ပါတယ်။အဆိုးရွားရဲ့ဆောင်ရွက်မှုတွေကိုအစ္စတာအာလတ်ရဲ့အတွေ့ရနာထားမယ်အကြောင်းနိုင်ငံသားရေးဝန်ကြီးအန်ဒရီဒက်ရှာကပြောတာပါ။နော်ဝေးဝန်ကြီးချုပ်ဟာယန်စတိုတန်ဘော့ကိုမြောက်အော့တလန်တိတ်စာချုပ်နေတိုးအဖွဲ့ရဲ့တွေ့မှုချုပ်တွေအဖြစ်ရွေးချယ်လိုက်တဲ့ပေါ်ရုရှားသမ္မတဗလာဒီမီယာပူတင်ကကြိုဆိုလိုက်ပါတယ်။အော်တိုဘားလာမှာစပီတာဝန်ထမ်းဆောင်မဲ့စတိုဒန်ဘော့ကိုခန့်လိုက်တာဟာဆက်ဆံရေးတိုးတက်ဖို့အထောက်အကူဖြစ်စေနိုင်တယ်လို့နိုင်ငံပိုင်သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန့်မှာသမ္မတပူတင်ကပြောပါတယ်။ရုရှားနဲ့နောက်နိုင်ငံတွေအကြားဆက်ဆံရေးမတိုးတက်နိုင်စရာဘယ်လိုအကြောင်းမှမရှိဘူးလို့လည်းသမ္မတပူတင်ကပြောခဲ့ပါတယ်။နစ်မြုပ်သွားတဲ့တောင်ကိုရီးယားစီဝိုးရေရင်ပေါ်ပါခီးတဲ့တွေကနောက်ထပ်အလောင်း10လောင်းကိုရင်ခုန်သမားတွေထပ်တွေ့ခဲ့ကြပါတယ်။တနင်္ဂနွေနေ့မိုးလင်းပြီးတဲ့နောက်တရားဝင်သေဆုံးသူအရေအတွက်ဟာ46ဦးရှိသွားပြီဖြစ်ပြီးလူ250ကျော်ကတော့ပျောက်ဆုံးနေဆဲရှိပါတယ်။စီဝိုးရေရင်နှမြုပ်ချိန်တုန်းကရေရင်ပေါ်မှာခရီးသည်486ဦးကိုတင်ဆောင်ထားပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကလူ85ယောက်သေဆုံးခဲ့ရတဲ့နိုင်ဂျီးရီးယားနိုင်ငံအဘူဂျာမြို့တော်ကဘုံးဖောက်ခွဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမစ်အစိုးရဝါဒီတွေကစနေနေ့မှာပြောလိုက်ပါတယ်။ဘိုကိုဟာရမ်အဖွဲ့ခေါင်းဆောင်အဘူဘေကာရှီကောကဗီဒီယိုရိုက်ကူးပြောဆိုထားတာမှာအာဏာပိုင်တွေကိုလောင်ပြောင်ထားပြီးမြို့တော်ရဲ့တနေရာရာမှာသူနေနေတယ်လို့ပြောထားပါတယ်။ယူရက်တော်မှာရေခဲပြူကြလို့တောက်ကြနေကတည်ဆုံသွားသူတွေကရှာပါလမ်းပြတချို့ရဲ့နာရီခန်းနာကိုနီပေါ်နိုင်ငံခတ်မန်ဒူမြို့တော်မှာစနေနေ့ကကျင်းပခဲ့ကြပါတယ်။ပါကစ္စတန်နိုင်ငံမှာသတင်းမီဒီယာသမားတွေကိုတိုက်ခိုက်မှုတွေကနောက်ဆုံးဖြစ်ခဲ့တဲ့ဖြစ်ရပ်မှာကြော်ကြားတဲ့ရုပ်သံဆွေးနွေးခန်းစီစဉ်တင်ဆက်သူတူတနက်နေ့ပြစ်ခတ်ခဲ့ရပါတယ်။ဂျီအိုပုဂ္ဂလိကရုပ်သံလိုင်းရဲ့အစီအစဉ်တင်ဆက်သူဟာမစ်မီယာဟာစနေနေ့ကကရာချီမြို့တော်မှာတိုက်ခိုက်ခံရမှုအတွင်းဒဏ်ရာရခဲ့ပြီးမဲ့အသက်ရှင်မဲ့လို့မျှော်လင့်ရကြောင်းအာဏာပိုင်တွေကပြောပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Martin Garcia ဖြစ်ပါတယ်ရှင်။အစီအစဉ်မှုကကျွန်မစုမမ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။မင်္ဂလာရှိတဲ့တနင်္ဂနွေနေ့မနက်ခင်းမှာသောတာရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးရွှေလန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.